ဒီကိန်းပြည်နယ်ကပြည်ပကားတွေကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်အသင့်ဖြစ်နေပေမဲ့အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြံ့ကြံ့မှုတွေကြောင့်လုပ်ငန်းတွေမစတင်နိုင်သေးတာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့နိုင်ငံတကာဝိုင်းဝန်းဖိအားပေးဖို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီနေ့ပဲထပ်မံပြောဆိုလိုက်တာပါအစည်းအဝေးကိုတော့ VOA သတင်းတော့မိခါကတင်ပြပါမယ်
မြန်မာနိုင်ငံသားသဘောတူညီချက်အရဒုက္ခတွေပြန်လည်လက်ခံရေးဘက်မှမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပေးပို့ဖို့လှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေမပြီးသေးတာကြောင့်ကြံ့ကြံနေရတာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောဆိုလိုက်တာပါဒုက္ခတွေတွေနေရတဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအပြန်အလှန်အပြစ်ဖို့နေရမှာအခုနောက်ဆုံးမြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထေးလိုင်ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာကြန့်ကြာမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
အဲ့တော့ကျွန်တော်တို့ဘက်ကအသိဖြစ်ပါပြီလို့ကျွန်တော်တို့လည်းအသိဖြစ်တဲ့အနေအထားတွေအားလုံးကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်။ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးပကံအနေနဲ့နှစ်ခုခုခုရရဲ့တောင်ကျလက်ဝဲရဲ့ဖွင့်မှုရှိပါတယ်။အလားတူပဲဒီနေ့ဒီဘက်ကနေပြန်ပို့မဲ့ပကံ၅ခုအဲ့တို့ဖွင့်မှုရှိပါတယ်။အဲ့တော့သူတို့ဘက်ကဘလောက်အသိဖြစ်ပြီလဲလို့ကျွန်တော်တို့ထောက်ထားတွေကိုအဲ့ဒီအစီအစဉ်မှာမေးတဲ့အခါမှာတော့အဲ့သူတို့ဘက်ကဒီလာတွေမှာအပြီးလောက်ပါမယ်လို့ပဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ပေါ်ပွိုင်းနဲ့ပြတဲ့ပုံကတော့ဒီဇောင်းလေးကိုဆင်းဖို့အတွက်တံတားလေးထိုးဖို့တိုင်လေးတွေစိုက်ထားတဲ့အချင်းလည်းရှိပါသေးတယ်အဲ့တော့တိုးတိုးပြောရရင်တော့ကျွန်တော်တို့ဘက်ကအသိဖြစ်ပြီမဲ့ကျွန်တော်တို့ဘက်ကအသိမဖြစ်ဘူးဆိုပြီးတော့ပြောပြောပြီးတော့သူတို့ဘက်ကပို့ဖို့ဘာမှအသိမဖြစ်သေးပါဘူးဆိုတာလေးပဲဆိုချင်ပါတ
ယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဒုက္ခသည် 8,000 ကျော်စည်ရင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကိုပေးအပ်လာတာရှိပေမဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာထိုးတော့ကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်ရမယ့်သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်တောင်းခံထားတာရှိပါတယ်။ဒါလည်းပြန်လည်ပြပို့လာတာမရှိရကြောင်းဒုက္ခတွေပြန်လည်လက်ခံရင်အချိန်ကာလကိုမပြောနိုင်သေးဘူးလို့ဆိုလိုက်ပါတယ
်။သဘောတူထားတဲ့ပုံစံမဟုတ်ပဲနဲ့သူတို့ကောက်ယူထားတဲ့ပုံစံတစ်ခုနဲ့ကျွန်တော်တို့ရှိဖို့လူ 8,000 ကျော်စီရင်ပေးလာတာလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာစစ်စီရအများကြီးအခက်အခဲရှိခဲ့ပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့တန်တမန်လမ်းကြောင်းမှာပဲကျွန်တော်တို့ရဲ့နှစ်နိုင်ငံသဘောတူညီချက်တိုင်သတ်မှတ်ထားတဲ့ပုံစံအတိုင်းဖြစ်ပြီးတော့ပြန်ပို့ဖို့ဆိုတာလေးကိုဒီနေ့ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီအခုတွားတဲ့အခေါက်မှာလည်းဒါကိုပဲဖြတ်ပြီးတော့လည်းဆွေးနွေးပါတယ်။ဒီကြားထဲမှာလည်းတိတိကျကျအဖြေမထွက်တာတော့ပြန်ပို့ဖို့အစီအစဉ်မပြောနိုင်သေးတဲ့ဟာပါပဲ
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့ဒုက္ခသည်တွေကိုစောင့်ရှောက်ထားမှာဖြစ်ပေမဲ့လည်းနေရရင်ဖြစ်တဲ့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့လိုအပ်တဲ့အတွက်နိုင်ငံတကာဘက်ကဖိအားပေးကြဖို့အိန္ဒိယနိုင်ငံခီးစဉ်အတွင်းမှာပြောဆိုထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့သူတွေပြန်လည်လက်ခံနိုင်ရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားပေမဲ့အခုချိန်ထိမစနိုင်သေးပဲဖြစ်နေရတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ဒုက္ခသည်တွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့တိုက်တွန်းထားပါရဲ့ရှင်။